မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ17ရက်နေ့တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်။
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းကာဖို့လူတွေကြောင်းကွန်ဂရက်စ်လွှတ်တော်နဲ့အမေရိကန်လူထုကိုသမ္မတထရန့်ကဆက်လက်စည်းရုံးတိုက်တွန်းနေပါတယ်။ထောင်နဲ့ခုနှစ်နှစ်အပြစ်ပေးခံထားတဲ့ရိုက်တာတင်တော်နှစ်ယောက်ရဲ့အယူအငုံတို့ဒီနေ့ပဲတရားဥပဒေကပယ်ချလိုက်တဲ့ပေါ်သတင်းမီဒီယာဖော်စီရင်းနဲ့တန်တမန်တွေကပြစ်တင်ဝေဖန်လိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကျွန်တော်အောင်လုံးချင်ညာပြသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတဲ့ရောက်သတင်းတွေကတော့အချင်းကျရိုက်တာသတင်းတော်နှစ်ဦးရဲ့အယူအငုံအမှုကိုရန်ကုန်တိုင်းတရားလွှတ်တော်ကဒီကနေ့ပတ်လည်လိုက်ပါတယ်။
ဒီနေ့မိတ်ကတော့ခုနကကျွန်တော်ပြောပါဟိုစိတ်ပြက်စရာပါ။အဲကျွန်တော်တို့ဘက်ကတင်ပြတဲ့တင်ပြချက်တွေအားလုံးကိုထည့်သွင်းသုံးသပ်တာမရှိခဲ့ဘူး။အ
ဲတရင်သမားနှစ်ဦးရဲ့ရှင်းနေဖြစ်သူဦးတန်းစောအောင်ပြောပြသွားတာပါ။တရင်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်တရားလွတ်တော်ရှင်းနေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့တရားခွင်မှာရုံးထုံစစ်ဆေးနေမှုဟာဒီကနေ့တောက်ကြနေမှာတော့အကြိမ်တရာတိတိပြည့်သွားပါပြီ။မကြခင်မှာအမှုပြီးပြတ်နိုင်ခြင်းရှိပါသလားဆိုတဲ့သတင်းနဲ့အတူရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းကလူမျိုးစုလက်နက်ကိုင်အဖွဲ့တွေကြားတိုက်ခိုက်နေတာတွေကိုအမြဲဆုံးရပ်တန့်မှုဒေသခံစစ်ဆောင်ပြည်သူတွေကလက်မှတ်ရေးထိုးတောင်းဆိုလိုက်ကြတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းကာဖို့လူတွေတဲ့အကြောင်းကွန်ဂရက်စ်တွတ်တော်နဲ့အမေရိကန်လူထုကိုသမ္မတထရန့်ကဆက်လက်စည်းရုံးတိုက်တွန်းနေပါတယ်။ပြည်내ဒေသန္တရဆင်းနဲ့လူမှုသံဝန်ကခေါင်းဆောင်တွေနဲ့ဒီနေ့မွန်လွေဦးမှာတွေ့ဆုံပြီးနယ်စပ်ဒေသနဲ့လူမှုသံဝန်ကြားလုံခြုံရေးအတွက်ဆွေးနွေးပွဲတစ်ခုကျင်းပဖို့စီစဉ်ထားတဲ့အကြောင်းလဲအင်ဖြူတော်ကသတင်းထုတ်ပြန်ထားတာပါ။သမ္မတထရန့်ကတော့တရားမဝင်နိုင်ငံနဲ့ဝင်ရောက်နေတာတွေမွေးစီဝါနဲ့ရည်စွယ်မှုပြဿနာတွေကိုတားဆီးနိုင်အောင်နယ်စပ်မှာတိုင်းကာဖို့လိုအပ်တဲ့အကြောင်းပြောဆိုနေပါတယ်။ Texas ပြည်နယ်မက်ကလန်မြို့ကိုတွားရောက်တဲ့သမ္မတကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမဲ့အကြောင်းလဲပြောဆိုထားပါတယ်။အရေးပေါ်အခြေအနေကြီးညာမဲ့ဆိုရင်တော့သမ္မတအနေနဲ့ Congress လွှတ်တော်ရဲ့အတိပြုချက်ယူစရာမလိုပဲဗန်နံဝေသုံးဆောင်ခွင့်ရရှိမှာပါ။ဒါပေမဲ့လည်းနယ်စပ်မှာအရေးပေါ်အခြေအနေနဲ့ကြုံနေရတာမျိုးမရှိတဲ့အတွက်သမ္မတအခြေခံဥပဒေပြဋ္ဌာန်းချက်ကိုကျော်လွန်ပြီးလုပ်ပိုင်ခွင့်ကိုအသုံးချနေတယ်ဆိုပြီးဝေဝံနေတဲ့အတိုက်ခံဒီမိုကရက်တစ်ဘက်ကဥပဒေကြောင်းအရစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ရနိုင်ပါတယ်။
ဗန်နာရေးလုံခြုံမှုကနိုင်ငံရဲ့အမျိုးသားလုံခြုံမှုဖြစ်တယ်လို့လဆာမရပဲအလုံးလုံးနေကြရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ဝန်ထမ်းတွေကပြောကြားလိုက်ကြပါတယ် FBI အတွက်အသုံးစိတ်ကိုအမြန်ဆုံးအတည်ပြုပေးဖို့ FBI ဝန်ထမ်းတွေကိုကိုစားပြုတဲ့အလုံသမားတမကကလွှတ်တော်နဲ့အင်ဂျီရိုကိုတောင်းဆိုလိုက်တာပါအသုံးစိတ်နည်းနေတာကြောင့် FBI ရဲ့လုပ်ငန်းတွေအနှောက်အယှက်ဖြစ်နေတယ်လို့လည်း FBI အထူးအရာရှိ1300ရဲကအများစုကိုကိုစားပြုတဲ့တမကကသတိပေးလိုက်ပါတယ်အမေရိကန်အစိုးရအသုံးစိတ်ကိစ္စအင်ဂျီရိုနဲ့တော်ကြာပြည်လဲမှုမရသေးလို့အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားတာရက်20ကြာလာချိန်မှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်အရေးကြီးတဲ့အလုပ်တွေလုပ်နေရတဲ့ FBI ဌာနအတွက်အသုံးစရိတ်အများဆုံးလိုတယ်လို့အင်ဂျီရိုနဲ့လွှတ်တော်ကိုကြာသာပြေးနေတော့ကပေးပို့တဲ့အများသဘောတူတောင်းဆိုလွှတ်မှာပြောထားပါတယ်ဒီဇင်ဘာ22ရက်နေ့ကစလို့လဆာမဲ့ခွင့်ယူဒါမှမဟုတ်လဆာမရသေးပဲမဖြစ်မနေအလုပ်လုပ်နေကြရတဲ့အစိုးရဝန်ထမ်း8သိန်းလောက်မှာ FBI ဝန်ထမ်းက9000ပါဝင်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရှေ့နေရောက်မိုက်ကယ်ကိုယန်ဟာကွန်ဂရက်စ်လွှတ်တော်ကိုလိန်လည်မှုနဲ့တခြားမှုတွေအတွက်ထောင်နဲ့သုံးနှစ်မကြာခံပြီးရှေ့လာတဲ့လွှတ်တော်ရှေ့မှာလူသစ်ရှင်ကြားထွက်ဆိုမှဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ပြည်ပြခဲ့တာတွေကိုပြည်ပြဆုံဆုံးတင်ပြခွင့်ရမယ်လို့မျှော်လင့်ထားတဲ့အကြောင်းလဲသမ္မတနဲ့ပတ်သက်ခဲ့တဲ့ကိစ္စတွေကိုနိုင်ပေါင်းများစွာအစိုးရရှင်တွေထံထွက်ဆိုခဲ့တဲ့ရှေ့နေကိုယန်ကမနေ့တုန်းကကြေညာချက်ထုတ်ပြန်မှပြောဆိုလိုက်တာပါ။ကျန်းမာဘွဲကတော့ရှေ့လာဖေဖော်ဝါရီလ9ရက်နေ့မှာဒီမိုကရက်ပါတီကလူများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်စီရင်ထင်းသေးကော်မတီရှေ့မှာကျင်းပဖို့စီစဉ်ထားပါတယ်။ကော်မတီဥက္ကဋ္ဌအီလန်ဂျာကမင်းစာတော့အမေရိကန်ပြည်သူတွေအနေနဲ့ရှေ့နေကိုယန်ရဲ့ပြောဆိုချက်တွေကိုတည်ဝင်ရှိတယ်လို့ယူဆတဲ့အကြောင်းနဲ့လွှတ်တော်ရင်းကဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်အနေနဲ့လည်းတည်လို့တာတွေမေးခွန်းရမယ်လို့မျှော်လင့်ကြောင်းပြောဆိုထားတာပါ။ထရန့်နဲ့ညီစွန်းမှုတယ်လို့ဆွဆွဲကြတဲ့အမျိုးသမီးနှူးကိုရှင့်နေကိုရင်ကနေတဆင်လက်တိတ်ထုံငွေပေးခဲ့တဲ့ကိစ္စနဲ့ဆက်နွယ်တဲ့အထောက်အထားတွေကိုပေးအပ်ဖို့လဲအင်ဂျီရိုနဲ့ Trump Organization တို့ကိုတောင်းခံထားပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Democrat ကိုလည်းအတန်း Skiff ကလည်း ရုရှားကအမေရိကန်ရွေးကောက်ပွဲမှာဂျောင်းဝင်စစ်ဖက်မှုတွေနဲ့ပတ်သက်လို့ရှင်းနေကိုရင်ကိုတကပိတ်ချမ်းသာစစ်ဆေးနိုင်မှုမျှော်လင့်ကြောင်းပြောဆိုခဲ့တာပါ။တမန်ထရန့်ကတော့တချင်းကသူ့ရဲ့ကိုပိုင်ရှင်းနေဖြစ်ခဲ့ပြီးနောက်ပိုင်းမှာမသိမမြတ်ဖြစ်ခဲ့တဲ့ကိုရင်အောက်လွတ်တော်မှာလူသိရှင်များထွက်ဆိုမဲ့အစီအစဉ်ပေါ်မှာမစိုးရိမ်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်။
အမေရိကန်ကတန်ခတ်အရေးယူထားတဲ့ရုရှားခရိုနီတယောက်နဲ့အဆက်အသွယ်ဖျက်လိုက်တဲ့ရုရှားကုမ္ပဏီ၃ခုကိုတန်ခတ်မှုစည်းရင်းထဲကနေဖယ်ရှားပေးမယ်လို့ဗန်နာယီဝန်ကြီးစတီဗင်မနူချင်ကပြောကြားလိုက်ပါတယ်။ခရိုနီအိုလက်ဒါရီပတ်စကာကိုဆက်လက်အရေးယူတန်ခတ်ထားမှာဖြစ်ပေမဲ့သူထိန်းချုပ်ထားတဲ့ကုမ္ပဏီ၃ခုကိုတော့အမေရိကန်တန်ခတ်တဲ့စည်းရင်းကနေဖယ်ရှားပေးမယ်လို့အောက်လွှတ်တော်ကြားနာပွဲတစ်ခုမှာဝန်ကြီးမနူချင်ကပြောကြားခဲ့တာဖြစ်ပါတယ်။သူတို့လုပ်ငန်းတွေမှာဒါရီပတ်စကာကာရဲ့ဒီထိမ့်ချုပ်မှုမရှိတော့ဘူးဆိုတာထင်ရှားစေတဲ့ပွင့်လင်းမြင်သာတဲ့ဆောင်ရွက်မှုတွေဗန်နာယီဌာနကိုပြသခဲ့တယ်လို့ဆိုပါတယ်။တန်ခတ်မှုစည်းရင်းကနေဖယ်ရှားပေးမဲ့ကုမ္ပဏီ၃ခုကတော့အလူမီနီယံလုပ်ငန်းကြီးဖြစ်တဲ့ Rusol နဲ့သူ့ရဲ့မိခင်ကုမ္ပဏီ EN Plus တခါဒီစွမ်းအင်ကုမ္ပဏီ Eurosip and Nagoro ဖြစ်ပါတယ်။ပိတ်ဆို့တန်ခတ်စည်းရင်းကနေဖယ်ရှားပေးပေမဲ့ဒီကုမ္ပဏီတွေအပေါ်အနီးကပ်စောင့်ကြည့်သွားမှာဖြစ်ပြီးတော့သတ်မှတ်ချက်တွေချိုးဖောက်ရင်ပြန်လည်တန်ခတ်ပိတ်ဆို့တာအပါအဝင်အကျိုးဆက်တွေခံစားရမယ်လို့လည်းလွတ်တော်အမတ်တွေကိုဗန်နိုင်းဝင်ကြီးကအာမခံခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲကိုဝင်နှောက်ယှက်မှုအပါအဝင်တခြားကျူးလွန်ခဲ့တယ်ဆိုတဲ့အမှုတွေကြောင့်ဒါရီပါစကာကို2018ဧပြီလတုန်းကအမေရိကန်ဗန်နိုင်းဌာနကပိတ်ဆို့အရေးယူခဲ့တာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုက်တိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15965နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လေးဝက်ချက်အုပ်တွေနဲ့ထောင်နဲ့ခုနှစ်စီစီရင်ချက်ချထားတဲ့ပေါ်အယူခံတင်သွင်းထားတာကိုရန်ကုန်တိုင်းတရားလွှတ်တော်ကဒီနေ့ပဲပယ်ချလိုက်တဲ့ပေါ်သတင်းမီဒီယာဖွဲ့စည်းရေးနဲ့တန်တမန်တွေကပြစ်တင်ဝေဖန်လိုက်ကြပါတယ်
။ They remain behind bars for one reason. Those in power sought to silence the truth. Reporting is not a crime.And until me
and the cell phone company ရဲ့တခုလဲတော့အကြောင်းရင်းဟာအာဏာရှိသူတွေကအမှန်တရားကိုဖုံးကွယ်ဖို့ကြိုးစားခြင်းနဲ့အတွက်တာဖြစ်တဲ့အကြောင်း Reuters သတင်းဌာနအေဒီတာချုပ် Stephen Adler ကပြောလိုက်တာပါ။ဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာသံတမန်ကြီး Christian Schmidt ကလည်းဒီနေ့တရားရုံးဆုံးဖြတ်ချက်ဟာတရားစီရင်ရေးစနစ်ရဲ့လွဲမောမှုအဖြစ်ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့လွတ်လပ်မှုပေါ်အလွန်အမင်းစိုးရိမ်စရာကောင်းတဲ့အကြောင်းလဲပြောဆိုသွားပါတယ်။ Reuters သတင်းတွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့တော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စုံစမ်းသတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလထဲမှာဖမ်းဆီးခံခဲ့ရပြီးရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လေးဝက်သတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်သတင်းတောက်တွေကိုအမှုစဉ်ဖမ်းဆီးရတာဖြစ်ကြောင်းလည်းတရားခွင်မှာအမှုသည်တွေဘက်ကခြေပါခဲ့တာပါ။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်ကတော့မြန်မာခေါင်းဆောင်တွေကိုယ်တိုင်အမှုကိုအာရုံစိုက်ဖြေရှင်းပေးဖို့နဲ့တရားဥပဒေနဲ့ညီဆောင်ဖို့လည်းဒီနေ့ပဲတိုက်တွန်းပါတယ်။ဗြိတိန်နိုင်ငံခြေဆိုင်နေစီမီချာတရင်သမားများအဖွဲ့ RSF ကလည်းတရင်တောက်တွေမှုအယူခံကိုပယ်ချလိုက်တဲ့ဆုံးဖြတ်ချက်ပေါ်တုံ့လုံမိတဲ့အကြောင်းနဲ့တရင်တောက်တွေခံစားနေရတဲ့ဒုက္ခတွေအဆုံးသတ်စေဖို့မြန်မာနိုင်ငံမှာအမြင့်ဆုံးအာဏာရှိသူတွေအနေနဲ့ကြိုးပမ်းဖို့လည်းဒီနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်
မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းဘိန်းဆိုင်ပြိုးမှုဟာ10ရာခိုင်နှုန်းကျဆင်းသွားတယ်လို့မြို့ရဲ့ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂရော UNODC ကအခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာပြောထားပါတယ်။2018ခုနှစ်တုန်းကဘိန်းဆိုင်အေကတသိန်းကျော်ကနေ2018ခုနှစ်မှာအေက9000ကျော်ကိုကျဆင်းသွားတယ်လို့ဒီကနေ့ထုတ်ပြန်တဲ့ UNODC ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဘိန်းဆိုင်သမျှနေရာတိုင်းမှာစိုက်ပျိုးမှုကျဆင်းသွားတာဖြစ်ပြီးတော့အထူးသဖြင့်ရှမ်းပြည်တောင်ပိုင်းမှာ18ရာခိုင်နှုန်းနဲ့ကချင်ပြည်နယ်မှာ15ရာခိုင်နှုန်းအထိတိတိတတ်တတ်ကျဆင်းသွားပါတယ်။ရှမ်းပြည်အရှေ့ပိုင်းနဲ့မြောက်ပိုင်းတွေကစိုက်ပျိုးမှုတွေလည်းကျဆင်းသွားခဲ့ပါတယ်။မတိမငြိမ်ဖြစ်နေတဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာစိုက်ပျိုးမှုအများဆုံးဖြစ်တဲ့အတွက်ပဋိပက္ခနဲ့ဘိန်းဆိုင်ပျိုးမှုဓာတ်ရိုက်ဆက်ဆက်နေတယ်ဆိုတာကိုလည်း UNODC အစီရင်ခံစာကထောက်ပြထားပါတယ်။ဘိန်းဆိုင်တဲ့နေရာတွေမှာလုံခြုံမှုပိုရှိဖို့လိုအပ်တယ်လို့ရေရှည်ခန့်နဲ့အစားထိုးစီးပွားရေးလုပ်ငန်းတွေလိုအပ်တယ်လို့မြန်မာနိုင်ငံဆိုင်ရာ UNODC တာဝန်ခံတိုးဖက်စတာကပြောပါတယ်။ရာဇဝတ်မှုကျူးလွန်နေသူတွေဟာနိုင်ငံတွေကမတိမငြိမ်မလုံခြုံတဲ့နေရာတွေကိုအသုံးချနေတာမို့အဲ့ဒီနေရာတွေမှာဥပဒေမဲ့ဖြစ်နေတဲ့အခြေအနေကိုမတကင်တွေ့ရင်တော့မြို့ရဲ့စေဝါထုတ်လုပ်သူတွေဆက်ပြီးတော့ဘေးမဲ့ဖြစ်နေလိမ့်မယ်လို့သူကပြောပါတယ်။ဘိန်းဆိုင်ပြုံးမှုပပျောက်ရေးအတွက်အများကြီးလှုပ်ဖို့လိုနေသေးတယ်လို့ ပြည်ထရေးဒုတိယဝန်ကြီးဗိုလ်ချုပ်ကြီးအောင်သူကပြောပြီးတော့ဘိန်းအစားထိုးအစီအစဉ်တွေကိုဆက်ပြီးအားပေးသွားမယ်လို့ပြောကြားခဲ့တာကို UNODC အစိုးရခန်းစားမှကိုကဖော်ပြထားပါတယ်။အရှိအာရှနဲ့အရှိတောင်အာရှမှာမက်သက်ဖက်တမင်းလိုမျိုးစိတ်ကြွဈေးသုံးဆွဲမှုပိုများလာတာကြောင့်ဘိန်းနဲ့ဘိန်းမြူဝဲလိုအားကျဆင်းလာတယ်လို့ UNODC ကတုံ့တက်ပါတယ်ရှင်။
အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေစီးရီးယားနိုင်ငံကနေစတင်ရုပ်သိမ်းနေပြီဖြစ်တဲ့ကြောင့် ISIS နဲ့စစ်သွေးကြွတွေကိုချိန်မုန်နေတဲ့ညွန်မောတပ်ဖွဲ့တွေရဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းစစ်ဖက်ဆိုင်ရာလုံခြုံရေးအခြေအနေကြောင့်အချိန်ကာလအတိအကျနဲ့တပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုထုတ်ဖော်ပြောဆိုလို့မရတဲ့ကြောင့်လည်းညွန်မောတပ်ဖွဲ့ပြောခွင့်ရအမေရိကန်စစ်တပ်ကဗိုလ်မှူးကြီးဒင်းရယန်ကပြောခဲ့တာပါ။အမေရိကန်တပ်တွေမြို့သိမ်းနေစီးရီးယားနိုင်ငံကကတ်ပြည်သူစစ် YPG တပ်ဖွဲ့တွေကိုကာကွယ်ပေးဖို့အမေရိကန်မြို့သားလုံခြုံရေးအချံပေးဂျွန်ပေါ်တန်ကဒီသတင်းပတ်စောပိုင်းပြောဆိုရမှာတော့တူရကီသမ္မတကြီးချစ်တာရဲ့အာရိုအမြဲတောသာထွက်ခဲ့ပြီးတွစ်ဆုံမဲ့အစီအစဉ်ကိုလည်းဖျက်သိမ်းခဲ့ရပါတယ်
။နိုင်ငံရဲ့လေတပ်ကိုအစ်စ်မြင့်တင်နေတဲ့ထိုင်ဝမ်လေတပ်အတွက်ပို့ပြီးတော့အစ်စ်မြင့်အောင်လုပ်ထားတဲ့ American လို့ F-16 AB အမျိုးအစားတိုက်လေယာဉ်၄စင်းအခုနှစ်စံပိုင်းမှာပထမအထုပ်ရောက်လာတော့မှဖြစ်ပါတယ်။စစ်ရေးဆိုင်ရာပစ္စည်းတွေထုတ်လုပ်တဲ့ Lockheed Martin American ကုမ္ပဏီကနေပြီးတော့ပို့ပြီးအစ်စ်မြင့်တဲ့ F-35 အမျိုးအစားတိုက်လေယာဉ်တွေထိုင်ဝမ်ကလေဝယ်ယူလို့တဲ့ဆန္ဒရှိတယ်လို့ပြသခဲ့ပေမဲ့အစီအစဉ်ကိုဖျက်ခဲ့ပါတယ် F-35 အမျိုးအစားတိုက်လေယာဉ်တွေကိုထိုင်ဝမ်ကိုရောင်းဖို့အတွက် Lockheed Martin ကုမ္ပဏီအနေနဲ့ American အစိုးရရဲ့အတည်ပြုချက်လိုပါတယ်ဒါကြောင့် American အစိုးရကတရားဝင်မဟုတ်ပေမဲ့ပယ်ချခဲ့ပုံရတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်ကမ္ဘာအင်အားအရှိဆုံးစစ်တပ်စည်းရဲမှနံပါတ်24ရှိတဲ့ထိုင်ဝမ်ကတရုတ်ရဲ့ရန်ကိုစိုးရိမ်တဲ့အတွက်သူတို့ရဲ့စစ်အင်အားကိုအစစ်မြင့်အောင်လှုပ်လာနေတယ်လို့မြင်ရပါတယ်
ကောင်းလွေဦးနဲ့မဆုမြတ်မွန်တို့တင်ဆက်ခဲ့တဲ့တောက်ကြညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။အချင်းကြရိုက်တာသတင်းတောက်နှစ်ဦးရဲ့အယူခံအမှုရန်ကုန်တိုင်းလွှတ်တော်ကဒီကနေ့ပတ်လည်လိုက်ပါတယ်။ဒီဆုံးဖြတ်ချက်အပေါ်မှာတော့သူတို့နှစ်ဦးရဲ့အကျိုးဆောင်ရှင်တွေကစိတ်ပျက်စကားပြောတယ်လို့မိသားစုဝင်တွေကလည်းဝမ်းနည်းစကားပြောကြပါတယ်EU ဥရောပတမကတမတ်ကြီးကလည်းဒီကိစ္စကိုအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုသွားမယ်ဆိုပြီးသတင်းတောက်တွေကိုပြောပါရယ်ဒီကနေ့အယူခံမှုဆုံးဖြတ်ချက်ချမှတ်ခဲ့တဲ့ရန်ကုန်တိုင်းလွှတ်တော်ကိုကိုတိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ
်ရန်ကုန်တိုင်းတရားလွှတ်တော်အယူခံမှုတရားသူကြီးရဲ့ဒီကနေ့ဆုံးဖြတ်ချက်ဟာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မိသားစုဝင်တွေအကျိုးဆောင်ရှင်တွေနဲ့သူတို့ကိုအားပေးဝန်းရံသူတွေမျှော်လင့်မထားတဲ့ဆုံးဖြတ်ချက်မျိုးဖြစ်တာကြောင့်စိတ်ပြက်ဝမ်းနည်းစကားတွေကိုပဲကြားခဲ့ကြရတာပါအယူခံအကြောင်းပြချက်တွေကိုတရားရုံးကထည့်သွင်းသုံးသပ်တာမရှိဘဲမူလာရုံးဖြစ်တဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့အမိန့်စီရင်ချက်တိုင်းထောင်ဒဏ်9နှစ်ချမှတ်တာကိုအတည်ပြုပြီးတော့အယူခံကိုပတ်လည်လိုက်တာလို့အချင်းကျသတင်းသမားနှစ်ဦးရဲ့ရှေ့နေဖြစ်သူဦးသန်းစောအောင်ကပြောသလိုဒီအပေါ်သူ့သဘောထားကိုလည်းဆုံးဖြတ်ချက်ထွက်ပြီးတရားလွှတ်တော်အပြင်ဘက်မှာသတင်းနောက်တွေကိုအခုလိုပြောသွားပါတယ
်ဒီနေ့အမိန့်ကတော့ခုနကျွန်တော်ပြောပါဟိုစိတ်ပြက်စရာပါကျွန်တော်တို့ဘက်ကတင်ပြတဲ့တင်ပြချက်တွေအားလုံးကိုထည့်သွင်းသုံးသပ်တာမရှိခဲ့ဘူးနောက်တစ်ခါဒီသတင်းတောက်တွေရဲ့သတင်းရောက်ပိုင်းမဆိုင်ရာကိစ္စတွေတော့တရားဥပဒေစိုးမိုးဒီအတွက်လည်းဒါစိုးရိမ်စရာတစ်ခုပ
ါဒီကနေ့ဆုံးဖြတ်ချက်ချတဲ့တရားရုံးကိုကိုဝါလုံးရဲ့ဇနီးဖြစ်သူမတ်ပန်းအီမွန်နဲ့ကိုကျော်စိုးဦးရဲ့ဇနီးဖြစ်သူမတ်ချစ်စုဝင်းတို့လည်းကိုယ်တိုင်တက်ရောက်နားထောင်ကြပါတယ်ဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်သူတို့ရဲ့ခံစားချက်ကိုတရားလူတော်ရုံအပြင်ဘက်မှာသတင်းတောက်တွေကိုပြောပြသွားကြပါတယ
်စိတ်မကောင်းစိတ်ထဲမှာတော့ဝမ်းနေ
မှာတော့သူတို့လွတ်မယ်လို့သူတို့ညီမတို့လည်းအတူထောင်ရှိကိုတောကြုံမယ်လို့ညီမတို့မျှော်လင့်ထားတာမျှော်လင့်ထားတဲ့အတိုင်းမဖြစ်လာတော့တဲ့တကယ့်ကိုစိတ်မကောင်းဖြစ်ရတယ်ပေါ့
သူတို့ညောင်အမြန်ဆုံးပြန်လွတ်မယ်လို့အခုချိန်ထိယုံကြည်ထားတဲ့အကြောင်းလဲမတ်ချစ်စုဝင်းကပြောပါတယ်ဒီကနေ့တရားရုံးဆုံးဖြတ်ချက်ကိုလာနာထောင်ကြတဲ့မြန်မာနိုင်ငံအခြေစိုက်ပြည်ပတန်ယုံတွေနဲ့အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေထဲမှာမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU တာဝန်ကြီးခရစ်စတင်ရှမစ်နဲ့တူအပါအဝင်ပါတရင်နောက်တွေမှာပြစ်မရှိဘူးဆိုတာအစကတည်းကရှင်းနေတာပါလို့တာဝန်ကြီးရှမစ်ကပြောပြီးဒါကိုဆက်ပြီးစောင့်ကြည့်သွားမယ်ကြောင်းရန်ကုန်တရားလူတော်ပြင်ပမှာတရင်နောက်တွေကိုပြောပါတယ
် We will continue to speak the truth and speak our mind on this case and of course this will remain part
ဒီမှုနဲ့ပတ်သက်ပြီးမှန်တရားနဲ့ကျွန်တော်တို့သဘောထားကိုဆက်ပြီးပြောသွားမှာပါဒီကိစ္စဟာမြန်မာအစိုးရနဲ့ဥရောပသမဂ္ဂအကြဆွေးနွေးပြောဆိုရမယ့်ကိစ္စတစ်ခုအဖြစ်ဆက်ရှိသွားမှာလည်းဖြစ်ပါတယ်။အခုဆိုရင်တရားရုံးတွေကဆုံးဖြတ်ပြီးဖြစ်တာကြောင့်ကျွန်တော်တို့အမြင်မှာတော့အမှန်တိုင်းဖြစ်အောင်လုပ်ဖို့ရာဟာမြန်မာနိုင်ငံသမ္မတအပေါ်မှာမူတည်သွားပြီးဖြစ်ပါတယ်။
နောက်တစ်ဆင့်ဆက်လုပ်နိုင်တာတွေကတော့ပြည်တော်စုတရားလှတော်ချုပ်ကိုပြင်ဆင်ချက်တင်သွင်းတာအထူးအယူခံတင်သွင်းတာတွေဖြစ်ပြီးအဲ့ဒီလိုဆက်လုပ်သွားဖို့အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မိသားစုဝင်တွေနဲ့တိုင်ပင်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့အကျိုးဆောင်ရှိနေဦးတန်းစောအောင်ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥက္ကိုနီလုံးကြံတက်ဖြတ်ခံရမှုရဲ့ဒီရုံးတင်စစ်ဆေးနေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်တရားလွတ်တော်ရှင်နေကြီးဥက္ကိုနီလုံးကြံတက်ဖြတ်ခံရမှုတရားခွင်ဟာဒီကနေ့တောက်ကြနေမှာအကြိမ်တရားတိတိပြည့်ပြီးတဲ့နောက်မှာတော့ဆွတ်ဆွဲခံရသူတွေဘက်ကတင်ပြထားတဲ့သက်သေ၃ဦးကိုပဲစစ်ဆေးဖို့ကြံပါတော့တယ်ဒါကြောင့်လည်းမကြခင်မှာတော့အမှုပြည့်ပြတ်နိုင်ခြေရှိတယ်လို့တရားလိုရှင်နေကပြောပါတယ်ဒီကနေ့တရားခွင်ကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောင်မတ်မေခရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတဦးလည်းဖြစ်ထင်ရှားတဲ့တရားလွှတ်တော်ရှေ့နေတဦးဖြစ်တဲ့ဥက္ကိုနီလုံးကြံတက်ဖြတ်ခံရမှုကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာကြားနာစစ်ဆေးနေတာဖြစ်ပါတယ်ဒီကနေ့ရုံးချိန်မှာလူတက်မှုနဲ့ဆက်ဆက်ပြီးဆွဆွဲခံထားရသူတွေတဲကတဦးဖြစ်တဲ့ဦးဇေယျဖြိုးဘက်ကတင်သွင်းတဲ့တက်သေး၃ဦးကိုစစ်ဆေးဖို့စင့်ခေါ်ထားပေမဲ့တက်သေးတွေမလာတာကြောင့်သူတို့ကိုတက်သေးစီရင်ကနေတရားရုံးကပိတ်ဖြတ်လိုက်ပါတယ်ဒီမှုကိုစစ်ဆေးလာတာနှစ်နှစ်ကြာမြင့်ပြီဖြစ်ပြီးအခုချိန်ထိမပြည့်ပြတ်သေးပဲဖြစ်နေတာဖြစ်ပါတယ်အထူးခုံရုံးဖွဲ့ပြီးတော့တဘက်ကိုနှစ်ရက်စစ်ဆေးနေပေမဲ့လေတရက်ခံဘက်ကမလိုလားအပ်တဲ့တက်သေးတွေတင်လာကြောင့်ပိုပြီးကြံ့ကြံ့နေရတယ်လို့တရက်လူရှိနေတွေဘက်ကဆွဆွဲပြောဆိုသလိုလူတက်မှုတန်တရားနဲ့ဆွဆွဲဖန်စီခံရသူတွေဘက်ကလည်းတရက်လူဘက်ကကြံ့ကြံ့အောင်လုပ်နေတာလို့အပြန်အလှန်ဆွဆွဲနေတာတွေရှိပါတယ်ဒီမှုမှာတရက်လူတက်သေးအယောက်80ကိုတင်ပြခဲ့ပြီး82ယောက်ကိုဆစ်ဆေးခဲ့ပြီးဖြစ်ပါတယ်ဆွဆွဲခံရသူတွေဘက်ကတော့တရက်ခံပြတက်သေး82ယောက်ကိုတင်ပြခဲ့ပါတယ်လက်ရှိမှာတရက်ခံပြတက်သေး3ဦးပဲကျန်တာကြောင့်မကြခင်မှာအမှုပြီးပြတ်သွားနိုင်တယ်လို့တရက်လူရှိနေဥခင်မောင်ထေးကပြောပါတယ်
လက်ရှိအမှုအခြေအနေကကျွန်တော်တို့တရားခံရတက်တည်စစ်ဆေးလို့၃ယောက်စစ်ဆေးဖို့စစ်ဆေးဖို့ပြီးဖို့ပေါ့ဗျာ၃ယောက်ပဲကြံတဲ့အခြေအနေရောက်နေပါခင်ဗျာအမှုအခြေအသွင်းနဲ့ပတ်သက်လို့ကတော့ဒါတရားရုံးကဆုံးဖြတ်မှာပါအဲ့ဒီခါကျတော့ဆရာတို့သိပါလိမ့်မယ်ဒီတစ်ပတ်မှာစစ်ဖို့တက်တည်၃ယောက်ပဲကြံတယ်ဗျာအဲ့ဒီ၃ယောက်တက်တည်၃ယောက်လုံးရုံးကိုလာမယ်ဆိုရင်ဒီတစ်ပတ်မှာပြီးသွားပါခင်ဗျာမလာဘူးဆိုရင်လည်းဒါအမှုတုတ်တဲ့ကတုတ်တဲ့ကြောင်းအတွက်မစစ်နိုင်ဘူးလို့တရားရုံးကတတ်မှတ်ပြီးတော့ရှေ့ဆက်သွားမယ်ဆိုလို့ချင်းခြေချင်းပြီးရင်တော့ကျွန်တော်လျှောက်လဲချက်ပေးရမယ်လို့အဲ့ဒါလိုပဲကျွန်တော်မြင်ပါပြီခင်ဗျာ
2019ခုနှစ်ဇန်နဝါရီ29ရက်နေ့ညနေ 9:00 ကရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်မှာတရားလွှတ်တော်ရှိနေဥကိုနီကိုတနတ်သမားကြည်လင်းကအနီးကပ်တနတ်နဲ့ပစ်ပြီးလုကြံခဲ့တာဖြစ်ပါတယ်။ဒီမှုမှာဆွဲချက်တင်ခံထားရတဲ့ဦးစရာဖြိုးကတော့သူ့ပါဝင်ပတ်သက်နေရဆိုတာကိုတရက်လို့ဘက်ကဖော်ထုတ်သက်သေပြနိုင်တာမျိုးမရှိသေးတာကြောင့်သူအနေနဲ့လင်းလာတယ်လို့ဆိုလိုက်ပြီးအမှုကိုကြံ့ကြံအောင်လုပ်တာမရှိဘူးလို့လည်းဆိုပါတယ
်ကျွန်တော်နဲ့ပတ်သက်ပြီးတော့ဟိုကြံ့ကြရတဲ့ဟာလည်းမရှိဘူးကျွန်တော်တို့တရားခံတွေကြောင့်ဆွဆွဲခံသူတွေကြောင့်ကြံ့ကြရတာလည်းလုံးဝမရှိဘူးလို့ကျွန်တော်ပြောချင်တယ်နောက်တစ်ခါဒီအမှုကိုဒီလောက်ကြာသွားတဲ့အတွက်ကျွန်တော်တို့ဘယ်လောက်နဲ့လာလဲအခုရုံကြီးတရားရှိသွားပြီမီဒီယာတွေလည်းလာနေတာပဲကျွန်တော်နဲ့ပတ်သက်ပြီးတော့ကဲဘယ်ဟာပေါ်ပေါက်တာရှိလဲဟိုဘက်ကတရားလိုဘက်ကနေရှောက်ရှောက်ပြောနေရှာရုံမရှိတိုင်းဟလာပြီးလို့ရှိရင်တရားရုံးက၃သူတို့ဘက်က၄ပြောက်တယ်ဟလာဖြောင်းမြန်နေရှောက်ပြောနေတရားရုံးမှာဘာမှပေါ်ပေါက်ချက်မရှိဘူးအဲဒါနဲ့ကျွန်တော်တို့လည်းအများကြီးနင့်လာတယ်သူဟလာဖန်စီချုံနောက်ခံရတဲ့အနှိမ့်ဆက်ခံခဲ့ရသေ
းဒီမှုမှာအဓိကတရခံလို့ဆွဆွဲခံထားရတဲ့ဥအောင်ဝင်းခိုင်ကိုအခုချိန်ထိမဖမ်းမိသေးပါဘူးဥအောင်ဝင်းခိုင်မပါဘဲဒီအမှုကိုစီရင်ချက်ချပွဲရှိနေပြီးအဓိကတရခံလို့ဆွဆွဲခံထားရသူကိုမဖမ်းမိနိုင်လို့ဒီအမှုဟာနင့်နာသူတွေအတွက်မျှတတဲ့ဆုံးဖြတ်ချက်ချနိုင်ပါမလားလို့မေးခွန်းထုတ်စရာတွေလည်းရှိနေပါတယ်တရလို့ရှိနေဦးရောဘတ်ဆန်းအောင်ကတော့ဒီအမှုမှာနင့်နာသူတွေအတွက်မြတ်တာရဲ့စီရင်ချက်တစ်ခုရလာနိုင်ပဲလို့မျှော်လင့်ကြောင်းအခုလို့ပြောပြသွားပါတယ်
။ဒါကမြန်မာနိုင်ငံမှာနိုင်ငံတကာလိစိတ်မှာအခုလို့ရည်ရဲဆက်ဆက်လှုပ်ချက်တပ်ဖြတ်မှုမျိုးဟာတကြိမ်တကာမှမပေါ်ဘူးကြီးပဲနဲ့ထူးခြားတဲ့ဖြစ်စဉ်ဖြစ်လို့မြန်မာနိုင်ငံသူနိုင်ငံသားတွေတမကကဘာတတော်ကဘာစိတ်ဝင်စားတဲ့အမှုဖြစ်တော့တရားသူကြီးတွေကလင်းနဲ့စွာတုံ့တက်ပြီးမှဆုံးဖြတ်မှာဖြစ်တော့နိနာသူတွေအတွက်တော့အဖြေတခုကောင်းမှုစွာရမယ်လို့ပြောတာ
။ဖေဖော်ဝါရီလကုန်လမှာအမှုကိုအပြီးတက်နိုင်မယ်လို့နှစ်ဖက်ရှိနေတွေဘက်ကခံမှန်းထားကြပြီးလာမယ့်ဇန်နဝါရီ18ရက်နေ့မှာတော့နောက်ဆုံးကြံတဲ့တရားခံပြတက်သေးတွေကိုစစ်ဆေးဖို့ရှိပါရဲ့ရှင်။
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသကစည်ရဲတင်မာမှုတွေအကြောင်းကိုတင်ပြပေးကြပါတယ်ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းကလူမျိုးစုလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ RCSS နဲ့ SSPP တို့ကြားတိုက်ခိုက်နေတာတွေကိုအ мян ဆုံးရပ်တန့်မှုဒေသခံစစ်ဆောင်ပြည်သူတွေကတောင်းဆိုလိုက်ကြပါတယ်ရှမ်းလူခွေးလှုပ်ရှားသူတွေကကမကထပြုပြီးတော့လူမှုဆန္ဒသဘောထားကောက်ခံတာမှာတော့လက်မှတ်ပေါင်း 4,000 ကျော်ကောက်ခံရရှိထားပြီးတော့အဲ့ဒီသဘောထားကိုရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့စီကိုကြာသာပတေးနေကပေးပို့ခဲ့ကြပါတယ်ဒီတက်ဖွဲ့နှစ်ခုအကြားမကြခင်တွေ့ဆုံဆွေးနွေးဖို့ရှိတယ်ဆိုတာကိုအကြောင်းကြားထားတဲ့အကြောင်းနဲ့ပြည်ထောင်စုအစိုးရအနေနဲ့လည်းစစ်ဆောင်တွေရဲ့အရေးဖြေရှင်းပေးနိုင်မှုမျှော်လင့်တဲ့အကြောင်းရှမ်းပြည်ညီညွတ်ရေးကော်မတီဥက္ကဋ္ဌကပြောပါတယ် VOA သတင်းတော့ကိုဇော်ထက်သတင်းပေးပို့ထားပါတယ
်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်နိုင်မှုရှမ်းလူခွင့်ရေးဆောင်ရွက်နေတဲ့လူငယ်တွေကစစ်ဆောင်ဒုက္ခသည်လက်မှတ်4600ကိုနှစ်ရက်အတွင်းကောက်ယူပြီးရှမ်းတပ်ဖွဲ့နှစ်ဖွဲ့လုံးစီကိုပေးပို့လိုက်တာပါတောင်ရရှိသိမ့်ကြိမ်ရောက်နေပြီဖြစ်လို့နှစ်ဖက်အကြားမှာအပြည့်ရက်စဲဖို့လိုလားနေကြောင်းလက်မှတ်ကောက်ယူစုဆောင်သူတွေတဲကတအူးဖြစ်တဲ့တာလုံမျိုးဒေသခံနန်းလောင်ခန်းကပြောပါတယ
်ကျမတို့ကဒီနမ်ခေါကုန်းကြီးကျောင်းမှာရှောင်းလာတဲ့ဟာနေပြီးတော့ကောက်ပြီးဒီတခြားကိုကျမတို့လူခွဲပြီးတော့ကောက်တယ်ပေါ့နော်ရွာတွေလည်းဒီနေနေတဲ့ချိန်ပြီးတော့ဆင်းကောက်ရတယ်ပေါ့နော်ဒီတစ်ချက်ကတော့ကျမတို့ဒီစပွဲကိုရက်ဖို့ပေါ့နော်ဒါကကျမတို့စိုက်ပျိုးရမယ့်အချိန်တွေဖြစ်တယ်အဲ့ဒါကြောင့်မလို့ဒီပေါ့နော်ပြီးပွားရေးရစပညာရေးရစဟိုဒီလူပြည်တွေတဲ့ဒီပိုင်းဆိုင်ရာစပေါ့နော်ပြီးတော့ဒီစစ်ပွဲတွေကြားထဲမှာလည်းဒီအတန်ကြီးကြားရဆိုလဲလန့်ဖူးတော့လေကလေးတွေပညာရေးရောပညာရေးရတော့အခုဒီစစ်တေးဆောင်စခန်းမှာတင်နေရတယ်ပြီးတော့ပြန်လဲပြန်ချင်တယ်ပေါ့ရိတ်သိမ်းဖို့ဟိုစစ်တေးရက်ပေးဖို့တောင်းဆိုချင်တာဖြစ်တယ်
ရှမ်းလက်နက်ကိုင်နှစ်ဖွဲ့တိုက်ပွဲရေးကြောင်းတီပေါ်နဲ့နတ်မတူဘက်ကိုထွက်ပြေးတင်းရှောင်နေတဲ့ဆစ်ဆောင်ဦးရေက2000ကျော်လောက်ရှိပါတယ်။လက်နက်ကိုင်နှစ်ဖွဲ့တွဲဆုံညှိနှိုင်းတော့မယ်ဆိုတာကြားသိနေရကြောင်းနဲ့ဒီလိုတွဲဆုံမှာပဲဆစ်ဆောင်တွေရဲ့အရေးကိစ္စကိုဖြည့်ရှင်းလို့ရမှာဖြစ်တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဥက္ကဋ္ဌလည်းဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးဆိုင်အိုက်ပေါင်းကပြောပါတယ်။
ကျွန်တော်တို့ကဒီကိုကဲဖနဲ့ဥရစတို့ဒီကောင်းဆောင်နှုတ်ကတွေ့ဆုံပြီးတော့ဆွေးနွေးပြီးတော့ဒီပြည်သူလူထုတွေဒုက္ခမရောက်အောင်ကောင်းဆောင်နှုတ်ကနေပြီးတော့ဆွေးနွေးပေးပါဆိုပြီးတော့ကျွန်တော် CSSU တပါပရိအနေနဲ့ကျွန်တော်စာစတဲ့အချိန်ကြီးကျွန်တော်ထုတ်လိုက်တယ်သူတို့တွေ့ပြီးတော့စဉ်းစားနေတယ်လို့ကြားတယ်ဗျအဲ့ဒါသူတို့တွေ့ရင်ကောင်းဆောင်နှုတ်တွေ့မှာပဲအဆင်ပြေမယ်လေကျွန်တော်ကအဲ့လိုစစ်ပေးဆောင်တွေထပ်ပြေးနေကျွန်တော်ကတနေဆုံးတော့လူဗနာရဘောစစ်နယ်ရခိုင်ပါတယ်လူပေးနေတာပဲဒီရများလာတော့ကျွန်တော်တို့ဖန်ငွေအခက်အခဲကြောင့်ကျွန်တော်တို့တိတ်တိတ်လူနေတော့လေအဲ့လိုမျိုးဖြစ်နေတာပေါ့ဒါအစွဲအမှားအစွဲလုပ်ပေးရမထင်နဲ့ဗျအစွဲဝန်ကြီးဌာနအနေနဲ့လုပ်ရင်တော့ဖြစ်နေတာပေါ့အဲ့တော့ကျွန်တော်တို့ဘာမှလည်းမကြသေးဘူးဗျစိတ်မကောင်းပါဗျာရှက်ချင်းချင်းတိုက်တယ်ဆိုတော့မကောင်းဘူးမဖြစ်သင့်ဘူးလေသူတို့ကောင်းဆောင်နှုတ်တွေ့ရင်တော့ဒါ
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကိုရှမ်းလက်နက်ကိုင်ဖွဲ့စည်းရေးနိုင်ငံရေးဖွဲ့စည်းရေးနဲ့2013ခုနှစ်ကဖွဲ့စည်းခဲ့တာပါ NCA အပြည့်အဝလက်မှတ်ထိုးထားရဲ့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့တပ်မတော်ကြားမှာလဲတိုက်ပွဲတွေဖြစ်နေရရှိပြီးမြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့ FPNCC အဖွဲ့ဝင် SSPP နဲ့လဲ2018ဩဂုတ်လပိုင်းကစလို့တိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်
တို့ရရှိများရှင်ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။စီးတင်မာမှုတွေလက်နက်ကင်ပြည်ပခါတွေအထက်ဘယ်သူတွေမှအတိကတာဝန်ရှိပါသလဲ။နိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအထက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညလိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါရရှင
်မနေ့ပြန်စနေညဒဲလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ပါမောက်ခဂရင်းဟူပါခါ အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအယ်မီယာကောလိပ်မှာဂျာမန်ဘာသာစကားသင်ကြားပေးနေသူဖြစ်ပြီးတော့သူကဘာသာစကား6မျိုးပြောနိုင်သူဖြစ်ပါတယ်မစ်ဟူပါကအဆိုပညာပိုင်းဆရာဝိဇ္ဇာဘွဲ့အပြင်မဟာဝိဇ္ဇာဘွဲ့နှစ်ခုကိုလည်းရရှိထားသူဖြစ်ပါတယ်သူဟာတချင်းဆိုသလိုကြပြားတွေကိုလည်းရေးဆက်လေးရှိသူပါ။တာမန်လူတွေအတွက်ကတော့ဒါကကြီးမားတဲ့အောင်မြင်မှုလို့ဆိုနိုင်ပါတယ်။ဒါပေမဲ့သူမကတော့မျက်စိမမြင်သူဖြစ်နေတဲ့အတွက်ဒီလိုအောင်မြင်မှုတွေရဖို့စိန်ခေါ်မှုတွေအများကြီးကိုရင်ဆိုင်နေရပါတယ်။ပါမောက်ခါဟူပါကိုကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့လော်ရာကွန်တာရဲ့သတင်းလွှာကိုမမျှတစေအောင်ပြောပြပေးပါရှင်။
မီတိုင်းအမောင်ကဘာထဲမှာနေထိုင်နေရတဲ့မျက်စိမမြင်သူမစ်ဟူပါကလူတိများရဲ့ Christmas Day တခြင်းတစ်ပုဒ်ကိုသိဆိုနေရပါမျက်စိမမြင်တာဟာသူ့ဘဝအတွက်တွန်းအားတစ်ခုဖြစ်ခဲ့တယ်လို့သူကဆိုပါတယ
် Well I started taking piano lessons when I was 4 years old and
ကျမတက်နေမှာစံညာကျစတင်ခဲ့တာပါအသက်15နှစ်မှာအစိုးပညာကိုသင်ယူခဲ့ပါတယ်ကျမဂီတကိုတိတ်ပြီးတော့ချစ်မြတ်နိုးပါတယ်ဂီတကကျမဘဝရဲ့တစိမ့်တစ်ပိုင်းပါ
Miss Hooper ကအခုနယူးယောက်မြို့က Elmira College မှာဘာသာစကားသင်ကြားတဲ့ဆရာမဖြစ်ပါတယ်Miss Hooper ဟာဘဝအစပိုင်းအရွယ်လောက်ကလေးကကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ခဲ့ရတာပ
ါ So when I was 8 days old I had to have an operation to remove part of a lung and then I had to lie in an incubator for 3 months
ဆေးရုံဆေးဖုလုပ်ခဲ့ရပြီးတော့ဆေးရုံကဖန်မောင်းကြောင်ထဲမှာသုံးလနေခဲ့ရပါတယ်အဲ့မှာအောက်ဆီဂျင်အလွန်အကျွံပေးထားတဲ့အတွက်မျက်စိအမြင်နှွားထိခိုက်ပြီးတော့မျက်စိကွယ်ခဲ့တာပါ
Miss Hooper ကမျက်မမြင်သုံးလဲနှိမ့်ဆက်သုံးပြီးစတင်ကြပေးတယ်လို့ကြပြားတွေကိုလည်းရေးဖွဲ့ပါတယ်သူက Albanian ဘာသာစကားနဲ့ကြပြားတွေကိုရေးဖွဲ့တာပါသူ့ရဲ့ခန်းစားချက်တွေကိုဘာသာစကားအမျိုးမျိုးနဲ့ထုတ်ဖော်ဖို့ကြိုးစားကြည့်နေတယ်လို့ပြောပါတယ်တခြားမျက်စိမမြင်သူတွေမရနိုင်တဲ့အခွင့်အရေးတွေရထားတဲ့အတွက်သူကံကောင်းတယ်ဆိုတာကို Miss Hooper ကသိပါတယ်ဒါပေမဲ့သူမျက်စိမမြင်တာကြောင့်တခြားတာမန်လူတွေထက်ပိုပြီးတော့ထူးခြားနေတယ်လို့ Miss Hooper ကမခံယူပါဘူ
း You know we're not more courageous or more brave or more inspirational
ပိုပြီးတော့မှထူးခြားရဲရင်နေတာမျိုးမဟုတ်ပါဘူးကျမတို့ကကိုကြုံရတဲ့အခြေအနေပေါ်မှာအကောင်းဆုံးရပ်တည်နိုင်ဖို့ကြိုးပမ်းနေရတာပါတကယ်ကတော့အသက်ရှင်ရပ်တည်ဖို့အတွက်ကဘယ်လိုမျိုးလက်ရောညှိထွေဖြစ်အောင်နေမလဲဆိုတာပါပဲ
တချင်းတွေနဲ့ကြပြားတွေက Miss Hooper အတွက်ကတော့ဘဝတိုက်ပွဲဝင်လာမှာပို့ပြီးတော့လွယ်ကူစေတဲ့အင်အားတွေပဲဖြစ်ပါရဲ့ရှင
်
မမြတစင်အောင်တင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလဲပြောပြပေးပါအောင်ရှင်
အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေစီးရီးယားနိုင်ငံကနေစတင်ရုပ်သိမ်းနေပြီဖြစ်တဲ့အကြောင်း ISIS စစ်သွေးကြွတွေကိုချေမှုန်းနေတဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပြောခွင့်ရကပြောလိုက်ပါတယ်။ဒါပေမဲ့လည်းစစ်ဖက်ဆိုင်ရာလုံခြုံရေးအခြေအနေတွေကြောင့်အချိန်ကာလအတိအကျနဲ့တပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုထုတ်ဖော်ပြောဆိုလို့မရတဲ့အကြောင်းလဲညွန်မောင်းတပ်ဖွဲ့ပြောခွင့်ရအမေရိကန်စစ်တပ်ကဗိုလ်မှူးကြီးရှောင်ရန်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံနေဆက်မှာတတိုင်းကာယံမှုလိုအပ်တဲ့အကြောင်းကွန်ဂရက်စ်တော်တော်နဲ့အမေရိကန်လူထုကိုသမ္မတဒေါ်နယ်ထရန့်ဆက်လက်စည်းရုံးတိုက်တွန်းနေပါတယ်။ပြီးနေဒေသန္တရဆင်းနဲ့လူမှုတိုင်ဝမ်ကခေါင်းဆောင်တွေနဲ့ဒီနေ့မွန်းလွဲပိုင်းတွေ့ဆုံပြီးနေဆက်ဒေသနဲ့လူမှုတိုင်ဝမ်ကြားလုံခြုံရေးအတွက်ဆွေးနွေးပွဲတစ်ခုကျင်းပသွားဖို့စီစဉ်ထားတဲ့အကြောင်းလဲအင်ဗျူတော်ကသတင်းထုတ်ပြန်ထားပါတယ်။ဗန်ဒါရီသုံးစိတ်အတွက်သဘောထားကွဲလွန်နေတာကြောင့်အမေရိကန်အစိုးရလုံငန်းတို့ရက်ဆိုင်ထားတဲ့အချိန်မှာပဲဗန်နာရေးလုံခြုံမှုဟာနိုင်ငံရဲ့အမျိုးသားလုံခြုံမှုဖြစ်တဲ့အကြောင်းလက်ဆောင်မရပဲအလုပ်လုပ်နေကြတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ဝန်ထမ်းတွေကပြောဆိုလိုက်ကြပါတယ်။ Reuters သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လွှတ်အချက်အုပ်တွေနဲ့ထောင်နဲ့ခုနှစ်စင်ချက်ချထားတဲ့ပေါ်အယူခံတင်သွင်းထားတာကိုရန်ကုန်တိုင်းတရားလွှတ်တော်ကဒီကနေ့ဖယ်ချလိုက်တဲ့အတွက်သတင်းမီဒီယာဖော်စီတဲ့သံတမန်တွေကပြစ်တင်ဝေဖန်လိုက်ကြပါတယ်။သတင်းတောက်တွေဆက်လက်ဖန်ဆီးခံနေရတဲ့တခုရသောအကြောင်းရင်းဟာအနာရှိသူတွေကအမှန်တရားကိုဖုံးကွယ်ဖို့ကြိုးစားနေတာဖြစ်တဲ့အကြောင်းရိုက်တာသတင်းဌာနအေဒီတာချုပ်စတီဖင်အက်ဒလာကလည်းဒီနေ့ပဲပြောခဲ့တာပါ။ဥရောပသမ္မဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာသံတမန်ကြီးကလည်းတရားရုံးဆုံးဖြတ်ချက်ကိုဝေဖန်ခဲ့ပါတယ်
။သတင်းကြေညာကိုကိုအောင်လူဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေဖဲယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.